င်ပြည်နယ်မိုးကောင်းမြို့မှာခိုလုံနေကြတဲ့နမတိစစ်ပြေးဒုက္ခသည်တွေကိုတွားကူညီပေးတဲ့ရင်းနှင်းတွေကိုတပ်ဘက်ကဟန်တာဖမ်းဆီးထားတဲ့အရေးကူညီဖြည့်ရှင်းပေးဖို့မြစ်ကြီးနားကချင်ပြည်နယ်အစိုးရကိုတွားရောက်ဆွေးနွေးတောင်းဆိုမယ်လို့ဒုက္ခသည်အရေးကူညီပေးသူတွေကပြောပါတယ်။ဖားကန့်မြစ်ကြီးနားလမ်းကြားမှာကာမိုင်ဂိတ်မှာဒုက္ခသည်တွေအတွက်စာနာရိတ်ခါနဲ့အကူအညီတွေတင်ဆောင်လာတဲ့ကားတွေတားဆီးခံလိုက်ရတာဖြစ်ပါတယ်ဆက်တွေ့ဆုံရင်ထားတဲ့မဆုမှုကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစလို့ကချင်ပြည်နယ်မိုးကောင်းမြို့နယ်နမတိမြို့ကစုံကျေးရွာအနီးမှာမြမစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့ဖမ်းဆီးခံရသလိုထောင်ချီတဲ့ရွာသားတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်အဲ့ဒီလိုမျိုးတိမ်းရှောင်လာရတဲ့စစ်ပြေးစစ်ရှောင်ဒုက္ခသည်တွေကိုနမတိမြို့မှာဒေသခံရဲမြင့်ရဖတွေဘာသာရေးအသင်းဖွဲ့တွေလူမှုဖွဲ့စည်းတွေကကူညီကယ်ဆယ်ဆောင်ရှောက်ပေးထားသလိုဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုလည်းစေတနာရှင်တွေရဲ့လှူဒန်းမှုတွေနဲ့လူမှုဖွဲ့စည်းတွေကကယ်ဆယ်ရေးကားတွေနဲ့ကူညီကယ်ဆယ်ရေးပစ္စည်းတွေကိုတွားရောက်ပေးဖို့လှူဒန်းနေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာပြီးခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်နမတိစစ်ရှောင်ဒုက္ခသည်စခန်းကိုဖားကန့်ဘက်ကနေပြီးတော့စစ်ပြေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်လာတဲ့ကားတွေကိုကာမိုင်းကိမှာတပ်ဖက်ကနေတားဆီးရတဲ့အခြေအနေကိုတော့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးလာမောင်လာထောင်ကရှင်းပြပါတယ
်ချက်ကွန်ရက်နေ့မှာကျွန်တော်ဆင်းလာတဲ့ခါကျတော့ကျွန်တော်အဲ့ဖားကန့်နဲ့ကာမိုင်းလမ်းကြားမှာနန့်သိမ့်ဆိုတဲ့စခန်းခုရှိတယ်တိုက်ကထိုင်တဲ့စခန်းဆိုတော့အဲ့မှာရောက်တော့ကျွန်တော်နိုင်တော့လို့ကျွန်တော်အသားခံရတယ်သူကမေးတယ်ကဲနင်တို့အဲ့မှာပစ္စည်းသွားပို့မယ်အကြောင်းကိုတတ်မှတ်ဝင်နေလို့အကြောင်းကြားပြီးပြီလားပေါ့သူကကျွန်တော်ကအကြောင်းမကြားမိပါဘူးပေါ့မသိလို့ပါစသဖြင့်ကျွန်တော်ဖြေပေးတယ်ပေါ့သူအဲ့ဒါမရဘူးပေါ့တို့ပြီးကျွန်တော်တားထားပြီးသူတတ်မှတ်ဝင်အကြောင်းကြားပေးပါမယ်ဆိုပြီးတော့အဲ့လိုလုပ်ပါတယ်ကျွန်တော်အဲ့မှာသူပြန်လွတ်ပေးတဲ့အတွက်ကျွန်တော်ရှော့ရှော့ချူပဲဖြတ်သွားပါတယ်ဒီအကမိုင်းလည်းရောက်ရောကားမိုင်းတဲမှာဒီလောကလမ်းခွဲဆိုတဲ့နေရာရှိတယ်အဲ့မှာသူ့ပေါင်းကိတ်အဲ့မှာရောက်တဲ့ခါကျတော့ကျွန်တော်တို့ရေးရလဲဟိုတွားခိုင်းလိုက်ပြီးကျွန်တော်ပတ်ပြလိုက်ခါကျွန်တော်လည်းဖြတ်သွားလိုက်ဒါပေမဲ့နောက်ဆုံးမှကျွန်တော်ကားစီးတားနေတာအဲ့တော့ကိုတားလိုက်တယ်သူကတားလိုက်ပြီးတော့ကျွန်တော်ဖြတ်သွားတဲ့ကားခုနစ်စီးကိုပြန်ပြီးခောက်ခိုင်းတာအဲ့ခါကျတော့ကျွန်တော်အဲ့ခုနစ်စီးကဒိတ်ကနဲ့ဆက်မိုင်လောက်တွားပြီးပြီလောကရွာအနီးရောက်ပြီးပြီကျွန်တော်ချင်းစားဖို့လုံနေတဲ့ခါမှာကလပ်သူတို့ဖမ်းထားတဲ့ကားရဲ့ driver ပြန်ပြီးကျွန်တော်ဖုန်းပြန်ခေါ်တယ်ဟိုတက်ကပြန်ခောက်ဖို့ပြောနေလို့အများဆုံးခောက်လာခဲ့ပါဆိုပြီးကျွန်တော်ပြန်ပြီးဖုန်းနဲ့ဆက်လာလို့ကျွန်တော်အားလုံးကပြန်ပြီးခောက်လာတာအဲ့တော့အဲ့ဒီနဲ့ပြန်ရောက်ရောဘသူကဖြစ်တယ်ဆိုတက်ကဖြစ်တာအဲ့ဘုံမူအေးနိုင်ဆိုတဲ့ပုဂ္ဂိုလ်ကဖြစ်တာဖြစ်တဲ့ခါကျတော့ကျွန်တော်တူးချင်းစီရဲ့မဟုတ်ဘူးတင်စစ်ပြီးပြီဓာတ်ပုံလေးပြီးရိုက်မဟုတ်ဘူးတင်စစ်ပေါ့လေကျွန်တော်စစ်လက်စစ်ပြီးရောသူကကျွန်တော်ပြောလိုက်တယ်ဟုတ်ပြီအခုဟိုဘက်မတွားခိုင်းလို့ချင်းကျွန်တော်ပြန်ပြီးခောက်ပါမယ်ဆိုပြီးကျွန်တော်ပြန်ပြောလိုက်တဲ့ခါကျတော့ကျွန်တော်ပြန်လာကိုလည်းသူကဟိုဝလုံးကပြန်တားလိုက်တာသူကမဖြစ်ခိုင်းဘူးပေါ့ဗျာသူကအကြာကြီးသူကအဲ့လိုမှတားလိုက်ရောသူကညနေပိုင်း၄နာရီလောက်ခါကျတော့ပါပြန်လို့လဲဆိုတော့မင်းတို့ဝီတောက်၄စီးရှာလာတဲ့အဲ့ဝီတောက်၄စီးကိုကျွန်တော်ဖမ်းလိုက်ပြီးအဲ့လိုပြန်ပြောတာအဲ့မှာကျွန်တော်အဲ့ညသွင်းခြင်းပေါ့လေကျွန်တော်အဲ့မှာဟို yes ကမှလို့လိုက်ရှင်းဒါပေမဲ့မရအောင်အဲ့တက်တာအဲ့ကလည်းစလာတာ
အခုလိုမျိုးဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပစ္စည်းတွေတွားရောက်ကူညီမဲ့ရင်းနှင်းတွေကကယ်ဆယ်ရေးပစ္စည်းတွေအပြည့်တင်ထားတဲ့ရင်းတချို့ကိုလိုင်းစင်မဲ့ကားအဖြစ်နဲ့ဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်နယ်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံညှိနှိုင်းမှုကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတွားရောက်ဖို့စီစဉ်နေတယ်လို့လည်းဦးလာမောင်လာတောင်ကရှင်းပြပါတယ
်အဲ့ကိစ္စကအခုဒီမြစ်ကြီးနားပြည်နယ်ဒုရဲမှုပေါ့လေသူကလည်းမနေ့ကဆင်းလာပြီးတော့သူနဲ့ဟိုဆွေးနွေးရအောင်ဆိုပြီးကျွန်တော်တွားဆွေးနွေးပါတယ်သူနှစ်ဖက်ဆွေးနွေးတဲ့ခါကျတော့အခုကားကိုကျတော့သူကဟိုဥပဒေရတရားစွဲထားလိုက်တော့တက်တရာကိုပြည်နယ်မှာတွားရှင်းပေါ့သူကအခုကျွန်တော်လည်းပြည်နယ်မှာတွားရှင်းဖို့ပြန်လုပ်နေပါလေနောက်တစ်ခုကအဲ့ဒီအဲ့ကားပေါ်မှာပါလာတဲ့ပစ္စည်းလည်းကျွန်တော်မယူတော့ဘူးမယူတော့ဆိုတော့ကျွန်တော်အဲ့ပစ္စည်းကိုတွားပို့ရင်တန်းလာနဲ့သူကဟိုတားစီးတဲ့အတွက်အဲ့ပစ္စည်းမှာကားထဲမှာခါလဲထည့်ထားမှာပါသူကအခုကျွန်တော်အခုမကျင်းနာတွားဖို့လုပ်နေပါလေကျွန်တော်ကားကြီးပြန်ကွက်ပြီးဖမ်းထားတဲ့အတွက်ကျွန်တော်အဲ့ဒါလေးတွားပြီးတော့အရေးသွားဆိုမှာပေါ့ဗျာ
ထောင်ချီတဲ့စစ်ပြေးဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုအလှူရှင်တွေနဲ့လူမှုဖွဲ့စည်းတွေဘက်ကဝိုင်းဝန်းကူညီနေကြတဲ့အချိန်အခုလိုကြုံတွေ့ရတဲ့အခက်အခဲနဲ့ပတ်သက်ပြီးနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံနဲ့ပြည်ထောင်စုအစိုးရပြည်နယ်အစိုးရတာဝန်ရှိသူတွေဘက်ကအလေးအနက်ထားဖြေရှင်းပေးဖို့ကိုလည်းဒုက္ခသည်တွေအရေးကူညီပေးနေတဲ့ဥဆောင်ချက်ကပြောပါတယ
်ကျွန်တော်တို့တောင်းဆိုချင်တာကတော့ဒီနိုင်ငံတော်အစိုးရအနေနဲ့ရောကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့ပေါ့နော်နောက်တော့ပေါ့နော်ကျွန်တော်ဒါမျိုးတွေကျေးဇူးရှိတဲ့ခန္ဓာဒုက္ခသည်ခန္ဓာမှာတွားတဲ့ချိန်မှာအညူစားစီးတွေရှိတယ်ဆိုတာခဏခဏအလေးလေးဖြစ်ခဲ့တယ်လေအခုအခောက်လက်ကမျိုးဖြစ်တယ်အခုကျွန်တော်တို့တောင်းဆိုချင်တာကတော့နောက်နောက်လွတ်လွတ်လပ်လပ်ပေါ့ဒီဒုက္ခသည်ခန္ဓာကိုကျွန်တော်တို့အကူညီပေးတဲ့လမ်းကြောင်းပေါ်မှာကျွန်တော်တို့လွတ်လွတ်လပ်လပ်ပေးနေခုတော့ကျွန်တော်တို့တောင်းဆိုချင်ပါတယ်တော့ဒုက္ခသည်တွေကြတော့သူတို့အသာတောက်တွေရစ်ခါတွေကြတော့သူတို့ဘေးပူလို့မှုတော့ပေးရှိသွားမလဲသူအနေထိုင်တော့အားခက်ခဲမှုတွေရှိတယ်လို့ပြောတယ်သူတို့ရေပြတ်လတ်မှုတွေရှိတယ်လေအဲကဲမှာကျွန်တော်တို့ကအစီအစဉ်ကအဲ့မှာလူတွေပစ္စည်းဝယ်ဝစ်စားတယ်ကျွန်တော်တို့ကိုရှိတဲ့အမျိုးကျွန်တော်တို့လမ်းကြောင်းမှာတားဆီးတာခံရတော့မျိုးလေးပြည့်ပြည့်ဖြစ်သွားတော့ကျွန်တော်တို့ကိုကမောက်ကမဖြစ်ကုန်ကြတာပေါ့
လက်တလောအချိန်မီမ ဒီနေ့မှာတော့တိုက်ပွဲဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်မိုးကောင်းနယ်မတီးကကဆုံမှာအနည်းငယ်စစ်အေးသွားပြီးဖြစ်ပေမဲ့လို့ရွာသားတွေဘက်ကတော့တပ်ဖက်ကနေဖမ်းဆီးမှုတွေရှိခဲ့တဲ့အတွက်နေရာရင်းကိုမပြောင်းရဲကြသေးတဲ့အနေအထားဖြစ်ပါတယ်။ဒေသတွင်းလုံခြုံရေးစိုးရိမ်နေကြရတဲ့အနေအထားပေါ်မှာဆစ်ဆောင်ရွာသားတွေဘက်ကတာဝန်ရှိသူတွေအနေနဲ့ဒေသခံတွေအတွက်ခိုင်မာတဲ့အာမခံချက်